မော်လမြမြို့ဗဘဲတဲ့ရက်မှာရှိတဲ့အေးတနာအထူးကုစေယုံကိုစစ်ကောင်စီဘက်ကလုပ်ငန်း၃လပိတ်သိမ်းခံလိုက်ပါတယ်။စီရီယံလှုပ်ရှားမှုမှာပါဝင်တဲ့သူနာပြုတချို့ကိုခန့်အပ်ထားတာကြောင့်ဆိုပြီးအတိုင်ခံရတဲ့အတွက်အခုလိုမျိုး၃လပိတ်ခံရတာလို့စေယုံနဲ့နှိစက်သူတူကပြောပြပါတယ်။ဘယ်လောက်လာလဲ၄လ၄လပိုင်းတည်းရနေလို့ပြန်ဖို့မှာမှာ
စီရီယံလုံခြုံရေးစီမံခန့်အပ်ထားတဲ့အတွက်အခုလိုမျိုးပုဂ္ဂလိကစေယုံတွေပိတ်သိမ်းခံရတာကရန်ကုန်နဲ့မန္တလေးမြို့မှာလည်းရှိပါတယ်။မန္တလေးမြို့ကပုဂ္ဂလိကစေယုံတွေဖြစ်တဲ့ဂံကောမြို့တော်နန်းတော်စိန်ပန်းထက်နေလေးနဲ့မင်္ဂလာစေယုံတွေကိုလည်း ပြီးခဲ့တဲ့2022နှစ်2023ခုနှစ်ဒီမှာယာယီပိတ်သိမ်းခံခဲ့ရပူပါတယ်။ရန်ကုန်မြို့ကအောင်ရတနာစေယုံကိုလည်းအခုနှစ်မေလနဲ့ဇွန်နှစ်လတာယာယီပိတ်သိမ်းခိုင်းထားပါတယ်။ပင်လုံစေယုံလည်းပြီးခဲ့တဲ့ဖေဖော်ဝါရီနဲ့မတ်လတုန်းကယာယီပိတ်ခံခဲ့ရပါတယ်။အခုလိုမျိုးစေယုံတွေယာယီပိတ်သိမ်းခံရလို့အဲ့ဒီစေယုံတွေမှာပြသနေတဲ့လူနာတွေဟာနောက်ထပ်စေကူးသားလို့ရနိုင်တဲ့စေယုံတွေကိုလိုက်လံစ
နေပြီဆိုတော့လေအိမ်မှာပြန်နေတာအချိန်လေးကောင်းနေတော့တောင်းတော့တော့ငကယ်လို့ဟိုမှာဖြစ်ဆိုလဲတခြားစီးရုံပေါ့နော်တောင်းတော့တမားတော်တွေကဟိုဘက်ဒီဘက်ညထိုင်လာတယ်ဆိုတော့တကယ်လို့တခုခုဟိုမှာဖြစ်ရင်လဲတခြားစီးရုံပြောင်းပြရတာပေါ့အဲ့လောက်ပါပဲ
မြန်မာနိုင်ငံမှာလုပ်ငန်းလိုင်စင်ခွင့်ပြုထားတဲ့ပုဂ္ဂလိကစီးရုံက295ရုံရှိတယ်လို့စစ်ကောင်စီရဲ့စံမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်။လုပ်ငန်းလိုင်စင်စီကံတွေကိုလိုက်နာဖို့ပြက်ကွက်တဲ့စံမာရေးလုပ်ငန်းတွေကိုအရေးယူနေပါတယ်လို့မေလာတရနေကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံပုဂ္ဂလိကစီးရုံများအသည့်အစည်းအဝေးမှာဒေါက်တာတက်ခိုင်ဝင်းကပြောပါတယ်။ပုဂ္ဂလိကစီးရုံတွေမှာစံမာရေးဆောင်ရှောက်မှုပေးနေသူတွေဟာတက်တန်းရှိတဲ့တက်မှတ်လိုင်စင်ရှိရမှာဖြစ်ပြီးတော့တည်ဆဲဥပဒေနဲ့ညီဆွန်းထားတဲ့သူတွေမဖြစ်စေရေးကိုလည်းစီစစ်ဆောင်ရွက်နေပါတယ်လို့စစ်ကောင်စီရဲ့စံမာရေးဝန်ကြီးကပြောထားပါတယ်ရှင်။